Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတို့တရှိများရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ4ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်လွန်နဲ့အတူတင်ပြပေးပါပါအမေရိကန်မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအနှိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်ဖို့စ조사နေသလားလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့မှာပဲမေးခွန်းထုတ်လိုက်ပါတယ်။ IS စစ်တွေးကြောခေါင်းဆောင်အဘူဘေကာအယ်ဘဂါဒါဒီရဲ့တားဖြစ်သူစီးရီးယားကအတိတ်ကဘုံခွဲမှုတစ်ခုမှာတည်ဆုံသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါများသတင်းအောင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ကျဥက္ကဋ္ဌဆွီဒင်သံမတ်ကြီးအိုလော့ဖ်စကူကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာအရေးဇူလိုင်လ23ရက်ဆွေးနွေးဖို့ရှိတဲ့အကြောင်းပြောခဲ့ပါတယ
် Myanmar you know the Security Council visited not that long ago we find it's very important that the situation is maintained on the agenda of the councilon July 23rd
ဒီတဲ့နဲ့ဒီကနေ့ဇူလိုင်လ4ရက်နေ့ American ပြည်ထောင်စုလွတ်လပ်ရေးနေ့မှာမြန်မာနယ်ပေါ် American နိုင်ငံသားတွေကလွတ်လပ်ရေးရဲ့အရာတာကိုဘလို့အတိတ်ပဲဖွင့်ခံစားခဲ့ကြပါတယ်ဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွေကကြောက်လိုင်ကူထဲမှာဆဲရဲကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား7နှစ်ယောက်နဲ့နီးပြတို့ကိုကယ်ထုတ်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းဇူလိုင်လ3ရက်မနေ့တုန်းကကစားခဲ့တဲ့ကမ္ဘာ့ဖလားဘောလုံးပွဲရှုံးထွက်နောက်ဆုံးပွဲစဉ်တွေမှာအင်္ဂလန်နဲ့ကိုလံဘီယာအသင်းတို့အကြိတ်အနည်းကစားခဲ့ကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအကျိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်တဲ့အနေနဲ့အရေးယူဖို့အတွက်စ조사နေသလားလို့သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့မှာမေးခွန်းထုတ်လိုက်ပါတယ်ဒါဟာသမ္မတထရမ့်နဲ့အစင်တိတ်မပြေလှတဲ့ American ထောက်လှမ်းရေးအဖွဲ့တွေကြားမကြာခဏထိတ်တိုက်တွေ့ဖို့အတွက်နောက်တစ်ကြိမ်ဖြစ်လာတာပါ American အစိုးရရဲ့ Electronic ထောက်လှမ်းရေးလှုပ်ဆောင်မှုအများစုကိုကင်တွယ်ရတဲ့ NSA အမျိုးသားလုံခြုံရေးဌာနကိုတိုက်ခတ်မရှိတဲ့ဌာနလို့သမ္မတကခေါ်ဆိုလိုက်ပြီးသူ့ Twitter ကနေရေးသားလိုက်တာပါအမျိုးသားလုံခြုံရေးဌာနဟာဖုန်းခေါ်ဆိုမှုနဲ့ဖုန်းမှာစာရေးသားတဲ့ text message ပေါင်း685သန်းကိုဖျက်ဆီးပစ်ခဲ့ကြောင်းနဲ့ဒါဟာပုဂ္ဂလိကရပိုင်ခွင့်အခွင့်အရေးကိုချိုးဖောက်တာလားသူတို့ကတော့ဤပညာချိုးယွင်းမှုလို့အပြစ်တင်တယ်လို့သမ္မတကရေးသားခဲ့တာပါဒါအပြင်တဲကြီးမဲကြီးနဲ့ဆက်ပြီးတိုက်ခိုက်မှုတွေလုပ်နေပါတယ်လို့လည်းရေးပါတယ်2015ခုနှစ်ကစပြီးတော့စုဆောင်းသိမ်းဆည်းထားတဲ့မှတ်တမ်းအချက်လက်တွေဖြစ်တဲ့ဖုန်းနံပါတ်တွေရက်စွဲနဲ့ခေါ်ဆိုခြင်းတွေပါအပါအဝင်အားလုံးကိုဖျက်ပစ်လိုက်တယ်လို့ NASA NSA ကနေပြီးတော့ပြီးခဲ့တဲ့ကြက်သပတင်းတွေတုန်းကကြေညာခဲ့တာဖြစ်ပါတယ်American ကာကွယ်ဝန်ကြီးဌာနလက်ရောက်က NSA ဖွဲ့ဟာဆက်သွယ်ရေးဆိုင်ရာလက်ရာထောက်လှမ်းရေးနဲ့လုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့လည်းဖြစ်ပါတယ
် American ပြည်ထောင်စုတွင်းကိုနေဆက်ဖြတ်ကျော်ပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းခြေချနေတဲ့သူတွေအတွက်ယာယီနေထိုင်စရာအဆောက်အုံတွေကိုဆောက်လုပ်ပေးရေးမှာအကူအညီပေးဖို့ American စစ်တပ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကတောင်းဆိုထားပါတယ်တရားမဝင်ရောက်လာခဲ့ကြတဲ့သူတွေထဲမှာမိဘမပါတဲ့ကလေးတွေလည်းပါဝင်နေပါတယ်အမေရိကန်စစ်တပ်ကိုအခုလိုကူညီတောင်းတာကအသက်ဆန်းတော့မဟုတ်ပါဘူးတခြားဝန်ကြီးဌာနတွေရဲ့အကူအညီတောင်းခံမှုကြောင့်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းတွေကသမိုင်းစဉ်တစ်လျှောက်မှရှိခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Tom Crossan က VOA ကိုပြောပါတယ်ပြီးခဲ့တဲ့သမ္မတ Barack Obama လက်ထက်မှာတုန်းကလည်းနေဆက်မှာတရားမဝင်ဖျက်ကျော်လာလို့ဖမ်းဆီးမိခဲ့တဲ့ကလေးတဲ့16,000လောက်အတွက်နေထိုင်စရာအဆောက်အဦတွေကိုစစ်တပ်ကနေကူညီဆောက်လုပ်ပေးခဲ့ပါတယ်။မိဘတွေမှာပါတဲ့ကလေးတွေဟာ2000နဲ့3000ကြားလစဉ်အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်နေဆက်ဖက်ကျော်လာနေကြပြီးတော့အခုနောက်ပိုင်းမှာတော့လစဉ်ဝင်လာတဲ့ကလေးဥယေက1000ထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်
။ဘယ်သူမှမကြံစည်ရဘူးဆိုတဲ့အဆောင်ဖို့အတိုင်းအမေရိကန်စစ်မှုထမ်းတွေရဲ့ကျဉ်ကျန်တဲ့ရုပ်ကလအပိုင်းစာတွေကိုပြန်လည်ရှာဖွေရေးအဖွဲ့ကနေစစ်စစ်ရှာဖွေကြတာပါ။ဟာဝိုင်အီမှာရှိတဲ့ CILHI ရုပ်ကျွင်းတွေကိုဌာနကနေရုပ်ကျွင်းတွေကိုဘသူဘဝဆန်းစစ်တယ်ဆိုရဲဘ ਹੁ တခွဲကန်းကကဘာရရကနေပဋိပက္ခတွေအတွင်းကြဆုံသွားတဲ့စစ်တီတွေရဲ့ရုပ်ကျွင်းတွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့စုဆောင်းမှုတွေလှုပ်လာတာဟာဆယ်စုနှစ်တော်ကြာနေပြီဖြစ်ပါတယ်ဒုတိယကဘာစစ်ကိုရီးယားစစ်ပွဲဗီယက်နမ်စစ်ပွဲအပြင်တခြားပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာကြဆုံသွားတဲ့စစ်တီတွေရဲ့ရုပ်ကျွင်းတွေကိုလူလွတ်ပြီးရှာဖွေသိမ်းဆည်းနိုင်ခဲ့ပေမဲ့မြောက်ကိုရီးယားနိုင်ငံကတော့2000 ငါးခုနှစ်မေလနောက်ပိုင်းကစပြီးဒီဖွဲ့မတော်ရောက်နိုင်တော့ဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဌာနစစ်အကျဉ်းသားနဲ့စစ်တွင်းကြာဆုံးသူများဆိုင်ရာဌာနကနေပြောပါတယ်။အမေရိကန်သမ္မတ George W. Bush လက်ထက်မှာတော့1996ခုနှစ်ဇူလိုင်နဲ့2005ခုနှစ်မေလကြားမှာ GRO လို့ခေါ်တဲ့ပူးတွဲပြန်လည်ရှာဖွေဖော်ထုတ်ရေးလုပ်ငန်း33ခုကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လုံခြုံရေးကြောင့်ရပ်ဆိုင်းပစ်ခဲ့ရပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူမှာအမေရိကန်သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ထိပ်တီးဆွေးနွေးပွဲအပြီးမှာတော့မြောက်ကိုရီးယားမှာကြာဆုံးပြရတဲ့စစ်သည် 9,300 လောက်ရဲ့ရုပ်ကြွင်းတွေကိုရှာဖွေဖို့အတွက်အမေရိကန်ရှာဖွေရေးအဖွဲ့တောရောက်နိုင်မဲ့ပုံမျိုးတွေ့လာရပြီဖြစ်ပါတယ်
။ဆယ်ရက်ကြာလှိုင်ခွဲမှာပိတ်မိနေပြီးတော့အခုရှာဖွေတွေ့ရှိထားပြီဖြစ်တဲ့ထိုင်းနိုင်ငံကဒီဆယ်ကျော်သက်ဘောလုံးသမား12ဦးနဲ့ဘောလုံးနီးပြတို့ကိုလိုင်ကူတဲကနေပြီးတော့ကဲထုတ်နိုင်ရေးကဲဆယ်ရေးဖွဲ့တွေအပြင်းထန်ကြိုးပမ်းနေကြပါတယ်။လော့ဆယ်မှာတော့အားရှိစေမဲ့အစားအစာတွေနဲ့စေဝါးတွေကိုရင်ငုံသမားတွေကပေးပို့ထားပါပြီ။ဆရာဝန်တဦးနဲ့သူနာပြုတဦးတို့ကိုလည်းကူထဲမှာပိတ်မိနေတဲ့သူတွေနဲ့တွေ့ဆုံခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။လော့ဆယ်မှာထိုင်းရေတပ်ကရင်ငုံသမားတချို့ကအဲ့ဒီပိတ်မိနေတဲ့သူတွေနဲ့အတူရှိနေပါတယ်။ပိတ်မိနေသူတွေကိုကဲထုတ်ရေးကလနဲ့ချီပြီးတော့အချိန်ကြာနိုင်တယ်လို့တွက်ဆထားကြတာပါ။မိုးရသည်ကာလဖြစ်လို့ကယ်ဆယ်ကူညီကယ်ဆယ်လုပ်ငန်းတွေမှာအခက်အခဲတွေလည်းတော်တော်ကြုံနေရပါတယ်။ဘယ်လိုကယ်ထုတ်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုအမျိုးမျိုးတွက်ချက်နေကြတဲ့အထက်မှာကူထဲမှာဝင်နေတဲ့ရေတွေကိုဆုတ်ထုတ်ရေးပိတ်မိနေတဲ့တွေကိုရေငုပ်နီးတင်တန်းတွေပေးပြီးတော့ရေထဲကနေတစ်ဆင့်ပြန်ထွက်လာရေးဆက်လာရေးလည်းပေါ်ပါမယ်။အသက်17နှစ်ကနေပြီးတော့16နှစ်ကြာရှိနေတဲ့ယောက်ျားလေး12ဦးနဲ့25နှစ်အရွယ်နီးပြတို့ကိုတင်းလာနေတော့ကဗြိတိချရေငုပ်သမားတွေ2ဦးကနေပြီးတော့စတင်ရှာဖွေတွေ့ရှိခဲ့ကြတာပါ။
ဖြူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်။
ဒီအိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိုင်းစစ်တွေးကြခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီရဲ့တားဖြစ်သူဟာစီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့ကအသေးခံဘုံးခွဲမှုမှာတည်ဆုံသွားခဲ့တယ်လို့ IS အဖွဲ့ရဲ့ El Nasha သတင်းမှာဖော်ပြထားပါတယ်။ဘဂဒါဒီရဲ့တားဖြစ်သူဟူဂျီဖာအယ်ဘဒီရီဟာ Homes မှာချထားတဲ့ရုရှားတပ်တွေနဲ့စီးရီးယားအစိုးရတပ်တွေကိုတိုက်ခိုက်ဖို့လုပ်နေတဲ့စစ်စင်ရဲတစ်ခုမှာအသက်ပါဆုံးပါသွားခဲ့တယ်လို့ El Nasha သတင်းမှာပုံနဲ့တကွာဖော်ပြထားတာဖြစ်ပါတယ်။အမည်ရင်း Awad El Baghdadi လို့ခေါ်တဲ့အီရတ်နိုင်ငံသားဖြစ်တဲ့ El Baghdadi က2014ခုနှစ်ဇွန်လထဲမှာမူဆိုးမြို့ကို IS စစ်သွေးကြော်ရဲ့ကာလီဖိတ်မြို့တော်ဖြစ်နေကြေညာခဲ့သူလည်းဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းကချမ်းဖက်မှုတွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်တနာဟာဘက်ပေါင်းစုံအရှုံးပြတဲ့ပြည်တနာဖြစ်တဲ့ဒီကိစ္စမှာနိုင်တဲ့သူမရှိဘူးလို့ ICRC နိုင်ငံတကာကြက်ချီနေအဖွဲ့ရဲ့အကြီးအကဲကပြောပါတယ်လူသားချင်းဒီပြည်တနာဟာလူသားချင်းစာနာမှုထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြစ်ရှင်းနိုင်မှာမဟုတ်ဘဲအလုံးပါဝင်တဲ့နိုင်ငံရေးအရဖြစ်ရှင်းမှုတွေလိုအပ်တယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်ဘင်္ဂလားဒေ့ရှ်ပြည်နိုင်ငံထဲမှာရှိတဲ့ကော့ဆက်သားဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမူရဲဟာဒါကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကအခုလိုပြောခဲ့တာပါအခုပြည်ပကဟာပြန်လည်ရင်ကြားစေရေးရေရှည်လုပ်ငန်းစဉ်ကြီးဖြစ်တဲ့ဒီလုပ်ငန်းစဉ်မှာလူသားချင်းစာနာမှုထောက်ကူတဲ့လုပ်ငန်းတွေကဥဆောင်တာဝန်ယူလို့မဖြစ်နိုင်ဘူးအထိပ္ပယ်ပြည့်ဝတဲ့နိုင်ငံရေးရာတာဝန်ယူမဲ့ခေါင်းဆောင်မှုတွေလိုအပ်တယ်လူမှုအတိုင်းအဝိုင်းတွေကမှပြန်လည်တည်မြဲရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကိုင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးရာတာဝန်ယူရမယ့်ကိစ္စလို့ယူဆထားတဲ့အကြောင်းICRC ကြီးကကပြောဆိုခဲ့ပါလေ
မလေးရှားနိုင်ငံစီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာဘီလျံပေါင်းများစွာပါဝင်ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်း Najib Razak ကိုဖမ်းဆီးလိုက်ပါပြီ
ကမ္ဘာဖလားရှုံးထွက်နောက်ဆုံးဘောလုံးပွဲစဉ်တွေမှာမလေးတို့ကကစားခဲ့တဲ့အထက်မှာဆွီဒင်နဲ့အင်္ဂလန်အသင်းတို့ Quarter Final ပွဲစဉ်တွေကိုတက်သွားပါပြီဆွီဒင်နဲ့ဆွစ်ဇာလန်ပွဲမှာဆွီဒင်ကတကူကုန်းရှိနေနိုင်သွားပါတယ်ဆွစ်ဇာလန်အားကစားသမားရဲ့ဒီချိန်နဲ့တီပြီးတော့ကိုပြန်သွင်းလို့ဖြစ်ပြီးတော့ဆွီဒင်နိုင်ရခဲ့တာပါမနေ့ကပွဲထဲမှာပယ်နယ်တီခံရတဲ့အထိအကျိတ်နဲ့ကစားခဲ့တဲ့ပွဲကတော့အင်္ဂလန်နဲ့ကိုလံဘီယာပါပထမဂိုးကိုအင်္ဂလန်ကစားသွင်းပါတယ်နောက်ဆုံးမှအချိန်ပိုကစားခဲ့ပြီးတော့ပယ်နယ်တီမှာတော့အင်္ဂလန်အသင်းကနိုင်ပြီးတော့ Quarter Final ကိုတက်သွားခဲ့ပါပြီ
The Voice of America
ထိ
စ်တရားမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျောင်းလွင်တို့ကပြောပြခဲ့တာပါအခုဆက်ပြီးသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ကျဥက္ကဋ္ဌဆွေဒင်တန်မတ်ကြီးကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာရေးထည့်သွင်းစဉ်းစားဖို့အရေးကြီးတဲ့အကြောင်းပြောကြားခဲ့ပြီးဇူလိုင်23ရက်နေ့မှာတကားပိတ်ဆွေးနွေးပွဲတစ်ရက်ကျင်းပဖို့စီစဉ်ထားကြောင်းသတင်းတောက်တွေကိုတင်းနှလာနေကပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်အရေးအဖြေရှာနိုင်ဖို့လည်းမြန်မာအစိုးရကိုဆက်ပြီးဖိအားပေးကြဖို့လိုအပ်မယ်လို့သူကပြောခဲ့ပါတယ်အပြည့်အစုံကိုဒေါ်လှလှတန်ကတင်ပြပေးပါမယ်ရှင
်ဇူလိုင်လတွင်လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူရတဲ့ကုလသမဂ္ဂဆိုင်ရာဆွီဒင်သံမကြီးအိုလက်စကူချ်ကလုံခြုံရေးကောင်စီရဲ့ဒီလအတွင်းစီဝေးပွဲအစီအစဉ်မှာမြန်မာအရေးကိုဇူလိုင်လ23ရက်နေ့တကပိတ်စီဝေးပွဲကျင်းပဖို့စီစဉ်ထားတဲ့အကြောင်းတင်လာနေကသတင်းတောက်တွေကိုပြောခဲ့ပါတယ
် Myanmar you know the Security Council visited not that long ago
အလုံးသိတဲ့အတိုင်းမှာပဲမြန်မာနိုင်ငံကိုလူညိုရေးကောင်စီဖွဲ့ဝင်တွေကြာခင်တုန်းကတွားရောက်ခဲ့ပါတယ်မြန်မာအရေးကိုလူညိုရေးကောင်စီစီဝေးမှာဆက်ပြီးတော့ထည့်သွင်းသွားဖို့ကအရေးကြီးတယ်လို့ထင်ပါတယ်ဇူလိုင်လ23ရက်နေ့မှာကုလသမဂ္ဂထူးကိုယ်စားလှယ်ကလူညိုရေးကောင်စီမှာပထမဆုံးလာပြီးတော့အစီအစဉ်ခံဖို့ရှိပါတယ်သူကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးပါပြီ
လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဒီကပိတ်စည်းဝေးရာမှာအစီရင်ခံတင်ပြသူတွေနဲ့မြန်မာနိုင်ငံကိုဇွန်လ7ရက်နေ့22ရက်နေ့ကတွားရောက်ခဲ့တဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာအပြင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့လည်းပါဝင်မှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာရူဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့နေမြေရှင်းလင်းရေးကြောင့်ရူဟင်ဂျာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြရတာဖြစ်ပြီးရူဟင်ဂျာဒုက္ခသည်ပြည်ပကဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံချို့တို့ကတုံ့တက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လဲလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့ဧပြီလ28ရက်နေ့ကနေမေလ2ရက်နေ့ထိမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပြီးခီးစဉ်ပြန်မေလ9ရက်နေ့မှာကောင်စီအဖွဲ့ဝင်တွေကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအကြေညာချက်မှာ UNHCR, UNDP နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေနေရရင်တိခါရှိရှိပြန်နိုင်ရေးအတွက် MOU စာချုပ်လွှာထိုးဖို့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သွားမယ့်အချက်တွေကိုလက်ကျဥက္ကဋ္ဌဆွီဒင်သံအမတ်ကြီးကအခုလိုပြောခဲ့ပါတယ
် On Myanmar what happens next
မြမရေးလုံခြုံရေးကောင်စီမှာရှေ့ဆက်ဘယ်လိုဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကောင်စီဖွဲ့ဝင်တွေကမှမျှဝေခန်းစားကြတာကဖွဲ့ဝင်တွေမြန်မာနိုင်ငံကိုရောက်ခဲ့ပြီးရခိုင်ပြည်နယ်မှာအခြေအနေတွေပိုကောင်းလာလိမ့်မယ်လို့မျှော်လင့်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာမြန်မာနိုင်ငံကိုသူတို့ရဲ့ဆန္ဒအလျောက်ပြန်နိုင်ကြလိမ့်မယ်အခြေအနေတွေဟာလည်းသူတို့စိတ်ချရလောက်တဲ့အခြေအနေတွေဖြစ်ဖို့လိုလိမ့်မယ်ဒီလိုလုံနိုင်မှုကယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေရရိုဟင်ဂျာတွေဘက်ကစိတ်မချနိုင်ဘဲဖြစ်နေကြသေးတာကိုကျွန်တော်တို့ကလည်းနားလည်ပါတယ်နောက်ခြေလှမ်းတစ်ခုကတော့မြန်မာဘက်ကနားလည်ထားဖို့ကအဆောက်အဦတွေစောက်ပွေးရုံမကယုံကြည်စိတ်ချရအောင်လဲအခြေအနေတွေဖန်တီးပေးဖို့လိုပါတယ်ဒီတော်တွေမှာဘင်္ဂလားဒေ့ရှ်ပါရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီဖို့လိုပါတယ
်ဒါအပြင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်အပြန်ဇွန်လ10ရက်နေ့ကထိုစဉ်ကောင်စီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာမြန်မာတမ္မာကြီးနှင့်ဘင်္ဂလားဒေ့ရှ်တမ္မာကြီးတို့ထံရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရက်30အတွင်းတုံ့ပြန်မှုစာတွေပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီစာတုံ့ပြန်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ္မာကြီးဦးဟောက်တူစွမ်းကိုမေးမြန်းခဲ့ပါတယ
်။အဘရမကုံကလုံခြုံကောင်စီအဖွဲ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာမြန်မာနိုင်ငံလည်းပဲ April 30နဲ့ May 1ရက်သွားခဲ့တာ哦။အဲ့တော့တော်ပြီးတဲ့ခါကျတော့ follow up အနေနဲ့ပေါ့လေဒီလူမျိုးကောင်စီကနေပြီးတော့ကျွန်တော်ဆီကနေတင်ပေါ့ဗျာဟိုနိုင်ငံတော်ဆွေရကိုသူတို့ခီးစဉ်နဲ့ပတ်သက်ပြီးတော့ follow up တော့မျိုးစာရေးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သိချင်တဲ့အချက်လေးတွေကျွန်တော်တို့ကိုမေးတာပေါ့တိုးတက်ဖြစ်ပေါ်မှုတွေပါတယ်ရှိတယ်သူတို့ခီးစဉ်နောက်ပိုင်းအဲ့ဒါလို့ကျွန်တော်စာပြန်ပြီးပါပြီစာပြန်ပြီးတော့အဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ဒီလူမျိုးကောင်စီတဲမှာကျွန်တော်တို့တွေပေါ့ဘင်္ဂလားဒေ့ရှ်ကိုလည်းသူတို့စာရေးတယ်လေ
ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်ကလည်းသူစာပြန်ထားတယ်ကျွန်တော်ကလည်းပြန်ထားတယ်အဲ့တော့ကျွန်တော်ပြန်ထားတဲ့စာတွေကိုသူတို့ကဒီ23ရက်နေ့မှာကျင်းပမယ်သူတို့ရဲ့ဥယျာဉ်ကောင်စီအစည်းအဝေးမှာမသူတို့ထိုင်ပြီးတော့ဆွေးနွေးကြမှာပါကျွန်တော်ပြန်တဲ့အစာအကြောင်းကိုရပါပဲခင်ဗျာ
လုံခြုံရေးကောင်စီကတိုက်တွန်းခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးအတွက် UNHCR နဲ့ UNDP တို့နဲ့အတူမြန်မာအစိုးရကဇူလ6ရက်နေ့က MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့သလိုမြန်မာနိုင်ငံမှာလည်း UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံခွဲဖွင့်ဖို့ကိုလည်းသဘောတူခဲ့ပါတယ်။ခုလိုတိုးတက်မှုတွေရရှိပြီးမြေ The
council, I think, has made some progress in Myanmar. We would have liked that discussion to have happened.
လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုမျိုးဆွေးနွေးမှုတွေကိုအစောကြီးတည်းကလုပ်ခဲ့ရင်ကောင်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံပေါ်မှာဆက်ပြီးတော့ PR တွေပေးသွားမှာဖြစ်ပါတယ်။ ဒုက္ခသည်တွေဂုံတိတ်ခါရှိရှိနဲ့နေနိုင်ကြဖို့ဖြစ်ပါတယ်။ကောင်စီအနေနဲ့ကျွန်တော်ကနေဆက်သွင်းနေနောက်ဆုံးထားပြီးတော့မြမရေးကိုကင်တွယ်ဖြစ်ရှင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အစ်စ်ကိုခန့်အပ်နိုင်တာကအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။တခြားအရေးပေါ်ညီလာခံတွေခေါ်ဖို့မလိုတဲ့အခြေအနေမျိုးရောက်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်။ဒါအရေးကြီးပါတယ်။လုံခြုံရေးကောင်စီ
Yama Suya Nine, Titi Yao Yao, Yu Naimu, Kaimare, Susan, Sesemuri, Pulo B, Luke William Ha Minji Yonele, Pumu Lili, Pubong, Songwit, Nayi Dwe, Longjongi, Gonsiga, Zulaila, a sea sin, Tobian Jemma, Dighton Tabi, Titi Yao Yao, Yu, Mudrim, Shiga Yin, Gonsi Nine, ICC Co, Nanganaga, Pimu, Kongyo, Damamho, Pimata, Danka, Yu, Mudrich, Chamam Mudri, Bawin, Pomo Pintane, Sompia Chedrigu, Mimanangambo, Chamabu, Sinza, Naime, a chini, Yavnain, Nedule, Popia, Tabarishim.
Dollar Latin in Sekeraba. Digine Zulaila, Lee, and Niha, American Pirangzi, and Nia Lizan and Nipi, Lulaini Pipare, Lulaini, Tame, Puri, Canarigu, American in Sinway, Nijajima, Mimma Nuebo, American Nangandarigayo, Kaba Iaji Democracy Nangama, Nitayare.
လွတ်လပ်ရေးရဲ့အရသာကိုဘယ်လိုအတိတ်ပဲဖွင့်ခံစားကြပါသလဲမတ်ဆူမြန်မုံကစက်တွေမီမြန်တင်ပြထားပါတယ်ဗြိတိရှ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်လို့တဲ့မြောက်အမေရိကကိုလိုနီဆက်သုံးခုကဒေါ်လာရေးစစ်ပွဲကိုထောင်း 1946年的金牙沙丹国地表的家吧。大将汤库尼亚库内塞查库内，就来了利亚尼国，美国人比当主演了利亚尼的片，特么比罗，美国人为表白选拍的，新闻拉给家了吧。华盛顿牛肉马苏因勒，提出表白拍的，秘书米班拍拍的，真巴巴的。汤库亚利萨的库内加沙鲁，比当主苏亚个了利亚尼用白叶片，特么比他的一段。 ဒီနေ့မှာအမေရိကန်မိသားစုတွေဆွေးတွေ့ဆုံကြချက်ပြုတ်စားတောက်ကြတာကလည်းအစဉ်လာတစ်ခုလို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံဘာသာပေါင်းစုံလာရောက်အခြေချနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းနိုင်ငံသားတိုင်းကိုတန်းတူအခွင့်အရေးခံစားခွင့်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်စေဖို့လာရောက်အခြေချနေထိုင်သူတွေရဲ့ကြိုးပ အမေရိကန်လွတ်လပ်ရေးရဲ့အနှစ်သာရကိုဘယ်လိုမြင်တယ်လဲခံစားတယ်လဲဆိုတာသိရအောင်လို့အချို့ကိုမေးကြည့်ပါရစေ။အရင်ဆုံးမြန်မာအမေရိကန်လူမှုရေးအသင်း BACR ရဲ့ဗဟုဖွဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကာရဲ့လွတ်လပ်မှုအမြင်ကိုနားဆင်ကြည့်ပါ
။လွတ်လပ်ခြင်းလွတ်လပ်မှုနဲ့တိုးတက်မှုပျော်ရွှင်မှုဆိုတာဒီ check set တို့တွဲပါနေတယ်ဆိုတဲ့ဟာကိုကျွန်တော်တွေ့ရပါတယ်။အရင်ဝမ်းသာပါတယ်။တချို့နေရာတွေမှာအသားရောင်ခွဲခြားမှုတို့ဘာသာရေးနည်းနည်းဖြိနှိပ်မှုတို့ရှိချင်ရှိမယ်ဒါပေမဲ့ဒါကတော့မပြောပါလောက်တဲ့ဟာလို့ကျွန်တော်ဒီ American Peace Council တစ်ခုလုံးနဲ့ရှင်းတဲ့အခါမှာတော့အဲ့လိုသုံးသပ်တယ်ဒီ1962အထိလောက်ကတော့ဒီ American Peace Council မှာလည်းအသားရောင်ခွဲခြားမှုမျိုးမျိုးရှိခဲ့တယ်ဒါပေမဲ့ Civil Rights Movement ဒီတန်းတူညီမျှအရေးတိုက်ပွဲတွေ1962ကျော်လာတဲ့အခါကျတော့အများကြီးဒီမှာဖိနှိပ်ထုတ်ချက်မှုလူသားစွာခွဲခြားမှုအသားရောင်ခွဲခြားမှုတွေကြားမှခွဲခြားမှုတွေမရှိဘူးလို့ကျွန်တော်သုံးသပ်ပါတယ်။ဒီကဘာနဲ့ချီရင်တော့ဒီ American Peace House ကတကယ်ကိုလွတ်လပ်ရေးအရသာကိုပြည့်ပြည့်ဝဝခံစားနေရတဲ့တိုင်းပြည်တွေသူ့ရဲ့ပြည်သူပြည်သားတွေလည်းလွတ်လပ်ရေးအပြည့်အစ်တာရောအပြည့်ဝခံစားရတယ်လို့ကျွန်တော်မြင်ပါတယ်။
လွတ်လပ်မှုကိုတန်းတူခံစား권ရှိတာကြောင့်တယောက်နဲ့တယောက်အပြန်အလှန်လေးစားမှုအပေါ်ပိုအလေးထားကြတယ်လို့မြင်သူကတော့မစ္စရီပြည်နယ်ကိုလံဘီယာမြို့မှာနေထိုင်တဲ့မတ်ဝေပါ
လွတ်လပ်မှုအရသာဆိုတာကတော့လူတဦးချင်းရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့သူတစ်ပါးကိုထိခိုက်မျက်နှာမှုမရှိစေဘဲနဲ့လွတ်လပ်စွာပြောဆို권တွေးခေါ်권ရေးသား권ကိုးကွယ်권 ဆာသဖြင့်အရာတွေကိုစိုးရင်ပူပန်ထိတ်လန့်ကြောက်ရွံ့နေစရာမလိုပဲနဲ့လုံဆောင်နိုင်တာဖြစ်တယ်လို့ယူဆတယ်အဲ့လိုအခွင့်အရေးတွေကိုလည်းလူတယောက်တည်းအတွက်မဟုတ်ပဲနဲ့အများပြည်သူအားလုံးတန်းတူအခွင့်အရေးအနေနဲ့ရနေကြတဲ့ဟာလွတ်လပ်မှုရတာဆစ်ဆစ်ဖြစ်တယ်လို့လည်းမြင်တယ်ဥပဒေအတွင်းမှာနေထိုင်နေမယ်စီကံလိုက်နာမှုရှိနေမယ်ဆိုလို့ရှိရင်ကိုယ်စိတ်ထဲမှာလုံခြုံမှုရှိတယ် ်ပေါ်ပါတယ
် Maryland ပြည်နယ် Glen Burnie မြို့မှာနေထိုင်တဲ့ကို M2 အောင်ကလည်းပတ်ဝန်းကျင်အတိုင်းဝိုင်းအစိုးရအထူးကိုဖြစ်စေခြင်းတို့ပြောပိုင်ခွင့်လုပ်ပိုင်ခွင့်ရှိတဲ့လွတ်လပ်မှုကိုခံစားရတယ်လို့ပြောပါတယ်
ဒီမှာတော့ကိုချစ်ချင်တဲ့အရာတစ်ခုပေါ့နော်ဥမာကိုပြောချင်တဲ့အရာတစ်ခုကိုရဲ့ခံစားချက်ကိုရဲ့ပျော်ရွှင်မှုပဲဖြစ်ဖြစ်ကိုဘဝရဲ့တိုးတက်မှုပဲဖြစ်ဖြစ်ဘာနဲ့ကိုစူးစမ်းပြီးတော့မှလွတ်လပ်ပြောဆိုခွင့်ရှိတယ်ဒီနိုင်ငံမှာကနောက်တစ်ခုကလွတ်လပ်ခွင့်ဆိုပေမဲ့လည်းကျွန်တော်တို့ကအစိနဲ့ကနဲ့လွတ်လပ်တဲ့အရာသာအဲ့ဒါမျိုးကျွန်တော်အနေနဲ့ခံစားရပါတယ်လို့
2018ခုနှစ်မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့242နှစ်ပြည့်လွတ်လပ်ရေးနေ့ကို American ပြည်သူတန်းတဲ့ချီဆင်နွှဲနေကြချိန်မှာလွတ်လပ်ရေးနေ့အခမ်းအနားတွေလုံခြုံမှုရှိစေဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေကလည်းလုံခြုံရေးအစီအစဉ်တွေကိုစက်မှတ်ဆောင်ရွက်နေကြပါတယ်ရှင်
။မဆူမြတ်မမရှင်ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကကြောက်လှန်ကူထဲမှာဆဲအကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား12ယောက်နဲ့နီးပြတို့ပါတဲ့ဘောလုံးဖွဲ့ကိုတနင်္လာနေ့ကပြန်ရှာတွေ့ခဲ့ရာကြောင့်တကဘာလုံးကစောင့်ကြည့်နေသူတွေဝမ်းမြောက်ခဲ့ကြရပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အခက်အခဲတွေရှိနေပြီးမိုးကလည်းပိုကြီးလာနိုင်တဲ့အတွက်စိုးရိမ်နေရပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါဇွန်လ23ရက်နေ့ကကျောင်းသားကလေး12ယောက်နဲ့သူတို့ရဲ့နီးပြတို့ဟာဘောလုံးလေ့ကျင့်အပြီးမှာချင်းရိုင်ခရိုင်တဲကတမ်လွန်နောင်နောင်ဂူရဲကိုတောရောက်ခဲ့ကြတာဖြစ်ပြီးတီးထန်စွာရွာတဲ့မိုးကြောင့်ရေကြီးလာတာမို့ပြန်ပြီးမထွက်နိုင်ကြပဲဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်ဇူလိုင်2ရက်တနင်္လာနေ့မှာတော့သူတို့73ဦးစလုံးကိုဗြိတိန်နိုင်ငံဂူရင်းကယ်ဆယ်ရေးကောင်စီကဗြိတိရှရင်းကုန်သမား2ဦးဖြစ်တဲ့ Rick Stanton နဲ့ John Volanton တို့ပထမဆုံးရှားပြီးတွေ့ခဲ့တာပါသူတို့ကိုဂူရင်းကပတရားတောင်ပြန်လို့လူသိများတဲ့ကုန်းမြေနေရာကနေအတွင်းပိုင်းပေ650ကျော်လောက်အကွာမှာတွေ့ရှိခဲ့တာဖြစ်ပါတယ်သူတို့အားလုံးဟာကိုယ့်ရဲ့ကြော်အစာမစားရတဲ့အတွက်အာရုံချိနေနေကြပေမဲ့တိကျဒဏ်ရာရသူတဦးပဲရှိပြီးအားလုံးတည်တည်ငြိမ်ငြိမ်ရှိတာတွေ့ရပါတယ်သူတို့ကိုစိတ်ကူတမှုတွေပေးနိုင်ခဲ့ပြီးဖြစ်တယ်လို့အားဖြစ်အစားအစာနဲ့လိုအပ်တဲ့ပစ္စည်းတွေပါပေးနိုင်ခဲ့ပါတယ်အားလုံးကိုအခုလိုပြန်ပြီးတွေ့ခဲ့ပေမဲ့သူတို့ကိုဂူပြင်ကိုကယ်ထုတ်လို့မရနိုင်သေးကြောင်းနဲ့ကဲထုတ်နိုင်မှုအတွက်ရေပောင်းများစွာကြာမြင့်နိုင်တယ်လို့ထိုင်းဆိုရကခံမှန်းထားပါတယ်။ကေဆယ်ကူညီရေးအတွက်အနိကက်စောင့်ကြည့်အကူအညီပေးနေတဲ့ American အခြေစိုက် NCRC အမျိုးသား Green ကေဆယ်ကော်မရှင်တာဝန်ခံ Enmar Maza ကဒီဘောလုံးဖွဲ့ကိုကေဆယ်ရေးအတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ You can't just swim in especially up against a current.And through very tight location
ရန်ကျောချင်းချင်းလေးရှိတဲ့ဂူထဲမှာစီးနေတဲ့ရေကိုဆံပြီးတော့ကူးဖို့ဆိုတာတိတ်ပြီးတော့မလွယ်လှပါဘူး။နောက်ပြီးတော့သူတို့ဘယ်နေရာကိုရောက်နေလဲဆိုတာကိုသိဖို့နည်းပညာလည်းမရှိသေးပါဘူး။နောက်ဂူတွင်းနေရာတော်တော်များများမှာလည်းရေကကြီးနေတာပါ။အဲဒါကြောင့်သူတို့ကိုကယ်ထုတ်ရေးဟာတိတ်ကိုရှုပ်ထွေးတဲ့လုပ်ငန်းမှာဂူပေါက်ကနေပြီးတော့ဝင်ကယ်ဖို့စဉ်းစားရတယ်လို့တစ်ချိန်တည်းမှာပဲသူတို့ရှိနေတဲ့နေရာရောက်အောင်တခြားဘယ်နည်းရှိမလဲဆိုတာကိုပါတွက်ကြရမှာပါ။ဒီတဲ့ပို့ဆိုတာကမိုးလေဝသအခြေအနေပါ။ပို့ဆိုလာမဲ့သဘောရှိနေပါတယ်။နောက်ပြီးတော့တကယ်လို့ရေငုပ်သွားမယ်ဆိုရင်လေပေနေနေလောက်သွားရင်ကိုအောက်ဆီဂျင်ဘူးကတုံးနေရတာဖြစ်ပြီးအတွင်းပိုင်းကိုဆက်သွားလေလေအခြေအနေကပိုပြီးတော့ဆိုးလေလေဖြစ်မှာပါ
ဟုတ်ပါတယ်ဘောလုံးဖွဲ့ရောက်နေတဲ့နေရာဟာဂူပေါက်ဝကနေအတွင်းကို2ကီလိုမီတာတမိုင်ကျော်ကျော်အကွာမှာရှိနေတာပါသူတို့ကိုကယ်ထုတ်နိုင်ဖို့အတွက်အခြေအနေအတော်များများပေါ်မှာမူတည်နေပြီးဒါရီကလည်းကြိုတင်းပြီးခံမှန်းလို့မရတာတွေဖြစ်နေတယ်လို့လည်းမာဇာကပြောပါတယ်
Well, that also depends entirely upon a number of factors that may be out of their control.
တို့ကဲထုတ်ဖို့ကြာမဲ့အချိန်ကိုတွက်ကြည့်မယ်ဆိုရင်ကြိုတင်မှန်းဆလို့မရနိုင်တဲ့အခြေအနေတွေအများကြီးပေါ်မှာမူတည်နေပါလေ။အဓိကကတော့သူတို့တွေရှိတဲ့နေရာဟာနောက်ထပ်ရေတက်လာရင်မြုပ်နိုင်သလားဆိုတာကိုကြည့်ရမှာပါ။ဘာကြောင့်လဲဆိုတော့မိုးကဆက်ပြီးတော့ရွာနေအောင်မှမို့ဒီရေတွေကိုဘယ်လိုဆုတ်ထုတ်နိုင်မလဲ၊လွှဲထုတ်ပစ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါလေ။တကယ်လို့ရေငုပ်ပြီးတော့ကဲမယ်ဆိုရင်တော့ဒါဟာတိတ်ကိုအနေရကြီးပါလေ။သူတို့ကိုမကယ်စဲနိုင်ခင်မှာတော့ဒေသအာဏာပိုင်တွေကသူတို့အတွက်စေဝါတွေစာနာရိတ်ခါတွေနဲ့လိုအပ်တာတွေကိုပို့ပေးဖို့လိုပါတယ်။အဲ့ဒီဒေသရဲ့မုတ်တုံမှုအခြေအနေကဒီကူထဲမှာဆိုနိုဝင်ဘာလလောက်ထိရေကြီးနေနိုင်လို့ပါ။တ
ိတ်မြင့်နေတဲ့ဘောလုံးအဖွဲ့သားတွေနဲ့ဆက်သွယ်နိုင်ဖို့အတွက်ကယ်ဆယ်ကူညီအဖွဲ့တွေက လမ်းကြောင်းတွေကိုစဉ်းစားပြီးလှုပ်ဆောင်နေကြတယ်လို့မျက်စင်မီနဲ့ဓာတ်လိုင်းတွေရောက်အောင်ပါလှုပ်ဆောင်နေကြတာပါမကြခင်မှာမိုးပိုပြီးတီးထန်မယ်ဆိုတော့မိုးလေဝသခန့်မှန်းချက်တွေကြောင့်ဘောလုံးဖွဲ့ရဲ့မိသားစုဝင်တွေသာမကတကဘာလုံးကအခြေအနေကိုစောင့်ကြည့်သူတွေပါစိုးရိမ်နေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပါရှင်အခုတော့ကမ္ဘာဖလားဘောလုံးပွဲအကြောင်းသတင်းလွှာကိုတင်ဆက်ပေးပါဦးမယ်။ဇူလိုင်လ3ရက်နေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားဘောလုံးရှုံးထွက်နောက်ဆုံးပွဲစဉ်တွေမှာဆွီဒင်နဲ့အင်္ဂလန်အသင်းတို့ quarter final ပွဲစဉ်တွေကိုတက်သွားခဲ့ပါပြီ။မနေ့ကပွဲတွေမှာမြန်မာပရိသတ်တွေစိတ်ဝင်စားကြတဲ့အင်္ဂလန်နဲ့ကိုလံဘီယာအသင်းတို့အကြိမ်နဲ့ကစားခဲ့ကြတာနဲ့ပတ်သက်ပြီးကိုကျော်အောင်လွင်ကဆက်ပြောပြပါလိမ့်မယ်ရှင်
။မနေ့ကကစားခဲ့ကြတဲ့ဆွီဒင်နဲ့ဆွီဇာလန်ပွဲမှာဆွီဒင်ကတကူးကူးမရှိနဲ့နိုင်ပြီးတော့ quarter final ကိုတက်သွားခဲ့ပါတယ်။အဲ့ဒီရခဲ့တဲ့တကူးကလည်းဆွီဇာလန်ဘက်ကကိုကိုကိုပြန်သွင်းမိပြီးတော့ဆွီဒင်အနိုင်ရသွားခဲ့တာပါဒီပွဲချင်းနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းမှာအားကစားအစီအစဉ်ကိုတင်ဆက်နေတဲ့ကိုရန်နိုင်ရဲ့သဘောကိုမေးကြည့်ချင်ပါတယ်ကိုရန်နိုင်ရဲ့ဆွီဒင်နဲ့ဆွီဇာလန်ပွဲဘယ်လိုသုံးသပ်ချင်ပါလဲ
ချီရတော့မျှကြပါတယ်နှစ်သင်းလုံးကချီမျှတဲ့အသင်းမှာအနိုင်ဆုံးဆိုတာကတော့ဒီရတဲ့အခွင့်အရေးပေါ်မှာဟူတည်ပြီးတော့အဲ့ဒီဟာကိုအသုံးချနိုင်တဲ့လူကနိုင်သွားတာပဲဒီနှစ်သင်းကတိတ်တော့မကွာပါဘူးဒါပေမဲ့ဆွီဒင်ကဒီပွဲမှာနည်းနည်းလေးတော့တာတယ်လို့တော့ထင်ရတယ်။ဆွီဇာလန်အတွက်ဆိုရင်တော့ကန်ဆိုးသွားတာပေါ့လေ။လူထိပ်ပြီးတော့ဝင်သွားတာ။ဘိုးသမားလည်းဘာမှမတက်နိုင်လိုက်ဘူး။မှားတယ်ဆိုတာကြာမကောင်းလို့ပဲပြောရမှာပေါ့
။ဟုတ်ကဲ့မနေ့တုန်းကယင်တမမနဲ့ကြည့်ခဲ့ရတဲ့ပွဲကတော့အင်္ဂလန်နဲ့ကိုလံဘီယာပွဲပါ။အချိန်ပြည့်သွားတဲ့အထိတကိုးစီတည်ရဖြစ်နေလို့အချိန်ပိုကစား။နောက်ဆုံးမှာတော့ penalty နဲ့အဆုံးဖြတ်ပေးခဲ့ရတာ။အင်္ဂလန်က၄ဂို၃ဂိုနဲ့ကိုလံဘီယာကိုနိုင်ပြီးတော့ quarter final ကိုတက်သွားပါတယ်။ဒီပွဲကိုရောကိုရနိုင်ဘလို့သုံးသပ်ချင်ပါလေကိုလံဘီယာနဲ့အင်္ဂလန်ချေညီတယ်လို့ထင်ပါလားကိုရနိုင
်ချေညီတယ်လို့လည်းတစ်ဖက်ကပြောလို့ရပါတယ်ဒါပေမဲ့ခေါ်ပိုင်းမှာတော့အင်္ဂလန်ဆင်းကတာတယ်အင်္ဂလန်ဆင်းကဒီဖိပြီးတော့ကစားနိုင်တယ်ကိုလံဘီယာကဒီခံစစ်ကိုအားပြုပြီးတော့ကစားတယ်ပေါ့လေသူတို့မှအဓိကကစားသမားတယောက်ဖြစ်တဲ့ Hamas Rodriguez လည်းမပါတဲ့အခါကျတော့သူတို့ကနည်းနည်းလေးခံစစ်ကိုလည်းအားပြုကစားရတာရဲ့အင်္ဂလန်ကလည်းဖိကစားနိုင်ခဲ့တယ်ဒါပေမဲ့အင်္ဂလန်ဘင်းကခြေတန်းမှာတော့တိတ်ပြီးတော့ဒီနေ့ပွဲကတိတ်အခြေဆက်မမိသလိုပဲပေါ့နော်မမိတော့သူအရင်ပွဲတွေလောက်တော့ဂိုးမမြူးခဲ့ဘူးပေါ့လေပြီးတော့ကိုလံဘီယာအသင်းဖြစ်နေတာလည်းပါတာပေါ့ဂိုးသွင်းရတာဟိုအသင်းငယ်တွေလောက်တော့မလွယ်ဘူးပယ်နယ်တီနဲ့တကူရတယ်နောက်ပိုင်းမှာဆက်မသွင်းနိုင်ခဲ့ဘူးဆက်မသွင်းနိုင်ပဲနဲ့ဂိုးရပြီးတဲ့နောက်မှာလည်းသူတို့ကခံကံမှုကြိုးစားတဲ့ခါကျတော့တဖြည်းဖြည်းနဲ့ကိုလံဘီယာအင်္ဂလန်ဘက်ကိုပြန်ပြီးတော့ခြေပါဂိုးရဖို့ကစားနေတယ်ပို့ပြီးတော့ဖိကစားလာနိုင်ခဲ့တယ်ပေါ့
ဒီပွဲမှာအဝါကတ်တွေပြတ်ခံရတာတော်တော်တွေ့ရပါတယ်ဆိုတော့ဒီပွဲကကျန်းတဲ့ပွဲလို့ပြောလို့ရမှာခင်ဗျ
ကျန်းတယ်လို့တော့လည်းပြောလို့မရဘူးဒါပေမဲ့အခုနောက်ပိုင်းကလည်းဘောလုံးသမားတွေကလည်းနည်းနည်းလောက်ထိတာနဲ့နည်းနည်းလောက်တုံးပြီးတိုက်မိတာနဲ့ပဲဟိုလဲကြတာတို့ဘာလို့အဲ့လိုမျိုးတွေကလည်းဖြစ်တယ်ဒီပွဲအရင်ကျန်းတယ်လို့တော့ပြောလို့တော့မရဘူ
းဟုတ်ကဲ့ဒါဆိုရင်အင်္ဂလန်ကအခုနိုင်သွားတော့ quarter final ကိုရောက်ပြီအဲ့ဒီမှာဆွီဒင်နဲ့တွေ့မယ်ဆွီဒင်နဲ့အင်္ဂလန်ဘယ်တင်းကပို့ပြီးတော့ခြေသားမယ်ထင်ပါလေကိုရနိုင
်။နှစ်တင်းကတော့အရင်ကြီးကွာတယ်လို့တော့ပြောလို့မရဘူး။ဆွီဒင်ကတော့ခံစစ်ပို့ပြီးတော့တောင့်တယ်ပို့ပြီးတော့မာမာထန်ထန်ကစားတဲ့အတင်းပေါ့လေ။ဒီအပေါ်မှာအင်္ဂလန်အတင်းနေနဲ့ဘလောက်တိုက်စစ်ဆင်ပြီးတော့ဒီရတဲ့အခွင့်အရေးအပိုင်းအသုံးချနိုင်တယ်မချနိုင်ဘူးဆိုတဲ့အပေါ်မှာပဲမူတည်ရပေါ့။ပါမန်အဖြစ်တော့ဆွီဒင်အတင်းကအင်္ဂလန်ကိုတန်းတူခံနိုင်တယ်ဆိုတာထက်ကိုအင်္ဂလန်နဲ့ကစားတဲ့အခါမှာလည်းရလက်ကောင်းတယ်ရလေးရှိတယ
်။ကွယ်နိုင်ကျေးဇူးတင်ပါတယ်။အခုတခါလန်ဒန်မြို့မှာရှိနေတဲ့ကိုထွန်းဆန်မင်းကိုမေးပြစေ။အင်္ဂလန်ကနိုင်သွားပြီဆိုတော့ပတ်ဝန်းကျင်မှာဘလို့တုံ့ပြန်မှုတွေကြားရမြင်ရလဲခင်ဗျ
။ပတ်ဝန်းကျင်ကတော့အကုန်လုံးကတော့ပျော်ရတာပေါ့နော်။ဒီနေ့ပါနဲ့တန်ရထွက်လာကြတယ်နေရာတိုင်းပါပေါ့နော်။ကျွန်တော်ကိုယ်တိုင်လည်းအဲ့တန်းပါပဲ။လမ်းစုံလမ်းခွာတွေမှာပေါ့နော်။ဒီလိုများစုစုတဲ့ဒီပတ်တို့ဒီရဆန်မှာတော့အများကြီးစုပြီးကြည့်ကြတော့ဆိုတော့အင်္ဂလန်နိုင်ငံနိုင်ရောအကုန်လုံးကပျော်ရတာပေါ့နော
်။ဟုတ်ကဲ့ကိုထွန်းဆန်မင်းဒီပွဲကိုဘလို့မြင်ပါလဲ။အင်္ဂလန်ကပို့ပြီးတော့ခြေတာတယ်လို့ထင်ပါလား
။အင်္ဂလန်အသင်းကဆန်ရှင်းဆုံးနဲ့အကောင်းဆုံးတစ်ခါပါပဲ။ကိုလံဘီယာအသင်းကတော့ဝါကပ်ဖလူကျန်းမှမြားတယ်ကွယ်။ကျန်နေပေါ့နော်သူတို့ရဲ့အဝင်တွေကျန်နေအခွင့်အရေးမပေးဘူးပေါ့နော်တခုဆိုရင်သူကအတိုက်ခတ်နေတဲ့သူရင်းဆိုင်ရတယ်ပေါ့နော
်ဟုတ်ကဲ့လန်ဒန်ကကိုထွန်းဆန်မင်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်အောင်လင်းဆက်သွယ်မေးမြန်းထားတာပါဒုတိယပိုင်းနိုင်ယူဝက်မှာတော့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးလိုင်းဒိုမီတာ24 40နဲ့58တို့အပြင်လိုင်းလမီတာ190 kHz 1905ရုကနေလဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်တဲ့အစီအစဉ်မှာတော့
အနေဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြီးဆိုးနေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းကပ်နေတာကိုတွေ့ရတယ်။
အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစောင်းပါကောက်နှုတ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုငူရင်းအာပေါ်မပြတ်တင်ဆက်ပေးထားပါရစေ။တရုတ်နိုင်ငံရဲ့အဆိုပြုချက်ရိုဟင်ဂျာပြဿနာအဖြေရှာဖို့တွန်းအားဖြစ်စီတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ3ရက်နေ့ထုတ် Global Times မှာဂီဟွန်လျန်ဂီတာထားတဲ့ဆောင်မကိုပထမဆုံးကောက်နှုတ်တင်ပြလိုပါရစေ။ဇွန်လကုန်ပိုင်းကမြန်မာနိုင်ငံအတိုင်းမင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မာမူဒ်အလီတို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဝန်ကြီးနဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပြီးရိုဟင်ဂျာပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့ပွန့်ပွန့်လင်းလင်းအမြင်ချင်းဖလှယ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ကတင်ပြခဲ့တဲ့အချက်၄ချက်ကိုသဘောတူညီခဲ့ကြပါတယ်။တရုတ်ကတင်ပြခဲ့တဲ့အဆင့်၃ဆင့်ပါကမ်းလှမ်းချက်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးလက်ခံနိုင်မယ့်အဆိုပြုချက်ဖြစ်ပြီးရခိုင်ပဋိပက္ခကိုဖြေရှင်းရမှာအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရိုဟင်ဂျာရေးဟာရှုပ်ထွေးသလိုဖြေရှင်းမှုလည်းခက်ခဲပါတယ်။လောလောဆယ်ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးပြန်လည်ရယူဖို့လိုအပ်နေတယ်လို့နောက်တစ်ဆင့်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားပေးဖို့ဖြစ်ပြီးရေးရှိမှာရခိုင်ဒေသကပြဿနာရဲ့အရင်းမြစ်ကိုဖြေရှင်းဖို့ဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အဆင့်30ပါအဆိုပြုချက်ဟာဒီပြဿနာကိုအခြေခံကြကြဖြေရှင်းနိုင်ပါလိမ့်မယ်။ပထမအဆင့်ကအပြည့်ခံရဆဲပြီးဒေသခံပြည်သူတွေအတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်အခြေအနေတစ်ခုပြန်လည်တည်ဆောက်ပေးဖို့ပဲဖြစ်ပါတယ်။ဒုတိယအဆင့်မှာတော့ဒုက္ခသည်တွေစီစစ်လက်ခံပြန်လည်နေရာချထားရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုဆွေးနွေးကြဖို့နဲ့ဒီလိုဆွေးနွေးရမှာနိုင်ငံတကာအတိုင်းဝိုင်းကလည်းပံ့ပိုးကူညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။ဒေတာရင်းတိုးတက်မှုကိုဖော်ဆောင်ပြီးပဋိပက္ခတွေရဲ့အရင်းမြစ်ပြဿနာကိုအမြင့်ဖြတ်ဖြေရှင်းဖို့လိုတယ်ဆိုတဲ့တတိယအချက်ကတော့အခက်အခဲဆုံးဖြစ်တယ်လို့ဆိုပါရစေ။ဒီအချက်၃ချက်ကိုအကောင့်ထည့်ဖော်ဆောင်ရဖို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားဆွေးနွေးကြဖို့လိုပါမယ်။ဒီလိုအကောင့်ထဲဖော်ရမှာလဲတရုတ်နိုင်ငံအနေနဲ့အရေးပေါ်အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြန်လည်တည်ဆောက်ရေးမှာလဲကူညီသွားမှာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာအရေးဖြေရှင်းဖို့ပါဝင်တင်ကြောင်းနဲ့ဒါဟာတရုတ်နိုင်ငံအနေနဲ့နိုင်ငံတကာအရေးမှာတာဝန်ယူမှုရှိကြောင်းပြသရလဲရောက်တယ်လို့စောင်းမားမှာရေးသားထားတာကိုဖတ်ရှုရပါတယ်ဆက်လက်ပြီးစစ်တပ်ကအာဏာစုပ်ကိုင်ထားတာဟာရိုဟင်ဂျာပြည်နာဖြေရှင်းဖို့အတားအဆီးဖြစ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ3ရက်နေ့ The National နော်မှာ Jamie Prentice ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာအာဏာစုပ်ကိုင်ထားတဲ့စစ်တပ်အောက်ရိုဟင်ဂျာလူနည်းစုအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိနေသေးတာဟာဒုက္ခသည်ပြည်နာဖြေရှင်းရမှာအတားအဆီးဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကထုတ်ဖော်ပြောတယ်လို့ဆောင်းပါးကိုအစချီထားပါတယ်။ဒုက္ခသည်တွေပြည်လည်နေရာချထားရေးအတွက်ကုလသမဂ္ဂနဲ့မြန်မာနိုင်ငံကြားပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်မှာပဲဒီကိစ္စမှာစစ်တပ်ကတာဝန်အပြည့်အဝရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။စစ်တပ်ကအာဏာရှိနေစေဖြစ်ပြီးနိုင်ငံတကာကစစ်တပ်ကိုဖိအားပေးဖို့လူချောင်းလေးစောင်းမမှာဖော်ပြပါရှိပါတယ်။နေရရင်ပြန်နိုင်ဖို့နဲ့ခွဲခြားဆက်ဆံတာတွေမရှိဘဲမြန်မာနိုင်ငံတွင်နေထိုင်နိုင်ကြဖို့ကဒုက္ခသည်တွေရဲ့ကိုယ်ပိုင်ခွင့်ရေးဖြစ်ပါတယ်။ဒါကိုမြန်မာအစိုးရနဲ့အထူးသဖြင့်စစ်တပ်အနေနဲ့နားလည်သဘောပေါက်ဖို့အရေးကြီးတယ်လို့ Mr. Guterres ကပြောပါတယ်။ရိုဟင်ဂျာတွေကိုအပြည့်အဝမကာကွယ်ပေးဘူးလို့ဝေဖန်ခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုအပြစ်တင်တဲ့သဘောမပါပေမဲ့စစ်တပ်ကလက်ရှိအာဏာရှိနေစေဖြစ်တာကြောင့်အခြေအနေတွေကိုသုံးသပ်ဖို့ခက်တယ်လို့လည်းဆိုပါတယ်။ဘာပဲဖြစ်ဖြစ်အစိုးရအနေနဲ့လူခွင့်ရေးကိုလိုက်နာပြီးရှေ့လျှောက် မြင့်ပန်းနှိပ်စက်တာတွေကိုကာကွယ်ဖို့ပုံမိုလှုပ်ဆောင်ရမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရစီကတေချာတဲ့ဂတိတစ်ခုလိုအပ်တယ်လို့လဲမစ္စတာဂူတာရက်စ်ကပြောသွားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်VOA မြန်မာဘာသာရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American 3 Indian English စာသင်ခန်းစာကိုနားထောင်ဖို့အလှည့်ရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ပေးထားပါတယ
်။ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ်။
Achilles heel.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles. ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကအကွယ်မဲ့တဲ့ခြေဖနောက်ကိုမျှနေပြင်ပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်ပြီးမှာတော့အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားပါမယ်။ပြည်တော်စုငင်းငင်းညီလာခံ21ရာစုပင်လုံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစလို့9ရက်ကြာနေပြည်တော်မှကျင်းပမယ်လို့အစိုးရကအကြေညာထားပါတယ်။အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပဖြစ်တော့မယ့်ဒီညီလာခံနဲ့အနာဂတ်ငင်းငင်းရေးအလားအလာပေါ်တောတာရှင်တွေရဲ့အမြင်တွေကိုအင်္ဂါညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးထားကြတာပါ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားပါတယ်။
လာပါခင်ဗျ VOA တဲ့ airline စီစဉ်ကချိုးဆိုပါတယ်ကျွန်တော်ဒီခေတ်ဆွေးနွေးကြမယ့်အကြောင်းအရာကတော့21ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြည်တော်မှာကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံယုံ Facebook စာမျက်နှာမှာကြေညာထားပါတယ်အချင်းချင်းရက်ရှိဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ငြိမ်းချမ်းရေးအလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီခေတ်ပင်တိုင်းဆွေးနွေးပြကြမယ့်ပုဂ္ဂိုလ်တွေကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်လူ Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင် SNDP ပါတီကိုစားပြုတ်ဒီပွားမျိုးနယ်ကအမျိုးသားလွတ်တော်အမဟောင်းဦးရဲထွန်း Now, we are NFC, a player, Biogun Alepi, ANC, a player, a tree, a dream, Mulepite, Utuns or Pipare, General Pramazo, Ukonsango, Lilimo, Pekojama, Ukonsai.
Okay, Yavari,
okay, Ukonsai, a cool
lava.
Okay, Mingalava, come here. The Nasetti Azu, Pinlo, Nilagana, Kutatia, J, to get Jimba Pitome, but not dear Winching Alabi, so that General Piotr, where do I change Jimba, would yet the Swiss and Viroma Kulu Pila get Peter Noma. အခုလည်းမသေးကြသေးတာကဘယ်အဖွဲ့တွေပါမလဲအန်စီလက်မှာမထိုးသေးတဲ့အဖွဲ့တွေတွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတာမသိရသေးပါဘူးဆိုတော့ဥက္ကွန်ဆိုင်ကဘယ်လိုမြင်မိတယ်လဲဥက္ကွန်ဆိုင်လည်းဒီဆွေးနွေးပွဲတွေမှာလေလာသူအနေနဲ့ပဲဖြစ်ဖြစ်ပေါ့ဘောအဖွဲ့စီတစ်ခုကိုကိုးစားပြုလို့ပဲဖြစ်ပေါ့နော်ဟိုတက်ဖူးဟိုဆွေးနွေးဘူးတော့အခုလာမယ့်တတိယကြိမ်ညီလာခံရဲ့အလားအလာကရော
ပြည်ထောင်စုငင်းချင်းကြီးညီလာခေါင်မကျင်းပနိုင်တဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့ဟာဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြီးတော့မှဒီအကျင့်နဲ့ပြန်မလို့မှဆွေးနွေးတဲ့ကိစ္စဟာမပြေလည်တဲ့အခါကျတော့ဒီမပြေသေးဘူးမှာရှေးခံပြီးတော့မှအခုထိမကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်နော်အဲ့တော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနှစ်ဖက်စလုံးကမြင်လာတာဒီကျွန်တော်တို့မကြည်လေတဲ့ကိစ္စကိုပဲဆက်ပြီးညင်းနေလို့ဆိုလို့ရှိရင်ဒီငင်းချင်းကြီးလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လှုပ်တင်တာကတော့လွယ်တာကနေဖြတ်တာကိုသွားဖို့တွေအဲဥပမာဆိုလို့ရှိရင်ဒီရန်သူရဲ့တကယ့်အခြေခံတက်ကြီးကိုအဲ့ဒီတော့မရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူ့ရဲ့ဝန်ကျင်မှာရှိတဲ့တက်စခန်းတွေကိုအရင်တက်နော်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ပြင်အားစုလာပေါင်းပြီးတော့မှဒီတက်ကြီးပြန်တိုက်တာကောင်းတယ်အဲ့ဒီအတွေ့အခေါ်နဲ့အဲသူတို့ဒီခွင့်မထွက်ရဘူးဆိုတဲ့ကိစ္စကိုသူတို့ကြော်လောလိုက်ပြီးတော့မှဒီလွေရာကစတယ်လို့အဲ့လိုမြင်ပါတ
ယ်။ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်။ကျွန်တော်ဥယျထွန်းလည်းတခါတည်းဒီမိကုံကိုပဲမေးချင်ပါတယ်။ဥယျထွန်းအမြင်ကဘာလို့ရှိသလဲကျွန်တော်တို့အရင်အကျဉ်းချုပ်ပြောပါအောင
်။ကျွန်တော်အမြင်ပြောရရင်တော့ဟိုဒီလိုပြဿနာတွေပေါ့နော်ဆွေးနွေးတကြိမ်တကြိမ်တကြိမ်ဆွေးနွေးတိုင်းမှာဒီလိုပြဿနာတွေတွေ့နေမယ်ဆိုတာကတော့ဟိုတိတ်ပြီးတော့မထမ်းဘူးပေါ့လေမထမ်းဘူးဆိုတာကဟိုဒီမှာဟိုစီဝေးပုံစံကိုပေါ့နော်ကျွန်တော်တို့ဒီငញ្ញမ်းရေးအတွက်ငញ្ញမ်းရေးအတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြည့်အခရက်သေးထားတယ်အပြည့်အခရက်သေးထားတယ်ဆိုတာကနိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ရံမဖြစ်ကြဘဲနဲ့အပြည့်အခရက်သေးထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လန်လိုက်နာရမယ်ဆိုတာချုပ်ပြီးတော့ကျွန်တော်အဲ့ဒါလေးချုပ်ဆိုပြီးတော့အပြစ်ခတ်ရက်ပြီးတဲ့အခါကျတော့မှနိုင်ငံရေးဆွေးနွေးပွဲကစားပိုင်းကိုသွားမယ်ဆိုတာဒီညာကတော့ယူဝီယားဟိုပေါ့နော်လမ်းကြောင်းပေါ့နော်အဲ့ဒီမှာနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိရောက်နေသလဲဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့ကိုင်အဖွဲ့ကြီးတွေကလည်းဖက်ဒရယ်စနစ်ကိုသွားကျင်တယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုဟိုကျွန်တော်တို့ဟိုရောက်ချင်တယ်အဲ့ဒါကိုပြီးခဲ့တဲ့ဥသိမ်းရှင်အစိုးရလက်ထက်မှာလဲဟိုငကူဟိုဥနေဝင်လက်ထက်ကဖက်ဒရယ်ဆိုတာခွဲထွက်ရေးလို့နားလည်ထားတဲ့အနေထားနေပြီးတော့ဖက်ဒရယ်ဆိုတာအခွဲထွက်ရေးမဟုတ်ဘူးခွဲမထွက်ဖို့အတွက်ခွဲမထွက်ချင်းအောင်ခွဲမထွက်ဖို့အတွက်ကျွန်တော်တို့ကအတူတကွနော်အတူတကွဒီကိုဟိုဒေတာကိုနေမြေမှာကိုပိုင်အုပ်ချုပ်ခွင့်နဲ့ဒီဒီအာနာပေါ့နော်လုတ်ပိုင်ခွေအာနာခွဲဝေမှုတွေရှိတဲ့စနစ်ကိုဖက်ဒရယ်လို့ခေါ်တယ်ဆိုတာကိုနားလည်သွားတဲ့အခါမှာဖက်ဒရယ်ကိုသွားဖို့ဆိုတာကိုသဘောတူသွားတယ်ပေါ့အဲ့တော့အခုပြီးခဲ့တဲ့ကာလမှာတော့အဲဆိုရနဲ့တမတော်ကဒီဟိုဖိတ်ပြီးတော့ဟိုအမြင်မကွဲဘူးပေါ့တမတော်ကလက်ခံလိုက်လို့ရှိရင်တမတော်ကလည်းဘာပဲဖြစ်ဖြစ်လက်ခံလိုက်တဲ့အမြင်ကရှိတာပေါ့နော်အဲဒီကြားထဲမှာကျွန်တော်တို့ဒီဒီတိုင်းလမ်းနဲ့ကန်ဖွဲ့ရင်းနဲ့အစိုးရနဲ့ဒါမှဆိုလို့ရှိရင်လည်းဆက်တွယ်
ပေးတဲ့နော်ဒီ technician အဖွဲ့တွေလည်းရှိတယ်ရှိတဲ့အခါကျတော့အမင်းဒီမတူတာကွဲပြားတာယုံကြည်မှုမရှိတဲ့ကိစ္စတွေလည်းဒီဟာကအသွားအပြန်လွန်ပြန်ထိုးပြီးတော့သူတို့တိဆောက်နိုင်နေပေါ့နော်အဲ့တော့ဟုတ်ပြီအဲ့ဒီအနေထားရောက်တဲ့အခါအမှန်ကဒီအစိုးရလက်ထက်မှာဒေါက်တာဆွကြည်တို့ NLD အစိုးရတက်လာတဲ့အခါမှာလောက်ရမယ်နော်ဟိုနန်းကနန်းရမယ်နန်းကရုပ်မဲ့တစ်ခုကိုရှင်းရှင်းလင်းလင်းချအောင်ဟုတ်ပြီအဲ့တော့ကျမတို့အရင်အစိုးရလက်ထက်ကလုပ်ထားတဲ့နန်းကဒီထိရောက်နေခေရဒီထိရောက်နေရောက်နေတယ်ဆိုရင်ကျမတို့ဒီဖက်တွယ်သွားမယ်ဆိုတာမှယူရတူညီသွားပြီတူညီသွားတယ်ဆိုတဲ့အခါကျဖက်တွယ်ကိုဘလို့နားလဲကြတယ်လေဆိုတဲ့ဥစ္စာကိုတစ်ဖက်နားလဲအောင်အရင်ဆုံးကြိုးစားရမယ်ဒီဟာကိုနားလဲမှုအပေါ်မှာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့အဲ့ဖက်တွယ်နဲ့ကြိုက်အောင်ဘယ်လိုပြင်ဆင်ကြမလဲဘယ်ဘိုက်တွေကတော့ဖက်တွယ်နဲ့ညီတယ်ဘယ်ဘိုက်တွေကတော့မညီဘူးစသဖြင့်အဲ့လိုဆွေးနွေးသွားလို့ရှိရင်နော်အဲ့လိုဆွေးနွေးသွားလို့ရှိရင်ဒီကျွန်တော်တိုးတက်မှုလည်းများစားမယ်နောက်ရှင်းလဲရှင်းမယ်အဲ့ဒါတွေရပြီဆိုတဲ့အခါကျတော့မှပြင်ဆင်လမ်းကြောင်းကိုသူ့ဖွဲ့စည်းပုံအခြေခံဥပဒေကပတ်မှတ်ထားတဲ့အတိုင်းလုပ်မယ်ဒီဟာကဟိုဒီအခုသွားတဲ့နိုင်ငံရေးလမ်းကြောင်းကပို့ပြီးတော့နော်ပို့ပြီးတော့ဒီတက်ပြတ်ထင်ထင်ရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မှာပေါ့အခုအနေထားကအဲ့ဒီ road map ကအရှင်းရှင်းလင်းလင်းမရှိဘူးဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မကြာခဏတွေ့နေအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဥထွန်းစော်ကိုလည်းလေလိုင်းပေါ်ဖိတ်ခေါ်ခြင်းပါခင်ဗျာဥထွန်းစော်ကလည်းဒီနေရာမှာဟိုအဓိကကြားတဲ့အဖွဲ့ကြီးနှစ်ခုဖြစ်တဲ့ UNFC နဲ့ ANC လို့အဖွဲ့တွေကိုကိုစားပြုနေတဲ့ပုံကိုဖြစ်တော့ဥထွန်းစော်တို့ကအခုဒီလာမယ့်17ရက်နေ့မှာစတင်မယ်လို့သူတို့ပြောထားတဲ့ဒီညီလာခံမှာတက်ဖြစ်မလားဒီညီလာခံစောစောပြောခဲ့သလိုမစပစ်နေတဲ့ဟိုအကြောင်းအရာတွေထဲမှာဘာတွေကများအဓိကအကြောင်းအရာခံနေရလဲစောစောဥယေထွန်းတို့ဥခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေကြောင့်လားဟုတ်ပြောဆွေးနွေးပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင
်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောချင်ပါတယ်အဲဒီတစ်ချက်ကတော့ဒီပြီးခဲ့တဲ့နှစ်မေလမှာလုပ်ခဲ့တဲ့တစ်စစ်တရားစုပင်လုံးဒုတိယအစည်းအဝေးမှာတည်ဆုခဲ့တဲ့ package D ဆိုတာရှိတယ်အဲ့ဒီမှာအစိုးရဘက်ကတက်မတော်တစ်ခုလေးရှိရင်းနဲ့ခွဲမထည့်ရမှုဆိုကင်ထားတယ်ဒီဘက်ကကျွန်တော် NCA လက်မှတ်ရေးထိုးထားတဲ့တိုင်းလက်လက်နဲ့ကင်တော်လည်းရဖွဲ့ကြည့်တဲ့ဘက်ကကိုယ်ပိုင်ပြတ်တန့်ခွင့်နဲ့ပြည်နယ်ဖွဲ့စည်းပုံခြေကဥပဒေရေးဆွေးရမှုဆိုတာရှိတယ်။ဒီနှစ်ခုအပေးယူမတက်ခဲ့ကြဘူး။အဲ့ဒါကြောင့်ပြစ်ဆုခဲ့တယ်။အခုတစ်ချိန်မှာတရားဝင်မဆွေးနွေးဘူးပေါ့။နော်။အနည်းဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြစ်ဆုနေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းကပ်နေတာကိုတွေ့ရတယ်။ခုနကအကြံခိုက်ဆံလည်းပြောသွားတာတွေ့ပါတယ်။ဆိုတရားကပါလဲဆိုတော့ NCA လုံတုံးကဦးသိန်းစိတ်တို့ရရဲ့ UPWC နဲ့ NCCD ညှိနှိုင်းတုံးကဥပမာလိုဖြစ်နေပြီ။လွေတော်ကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အပြေရှာဖို့ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်နောက်ဆုံးမှာစင်ကောင်ကြီးအမိကြမ်းမတက်ဆိုသလိုရုပ်ဖြစ်ခဲ့တယ်လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံတန်မှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်မူပေါင်းနဲ့ပတ်သက်လို့ဥသိမ်းစိတ်ဆိုတာလက်ထက်ကအတည်ပြုခဲ့တဲ့မူနဲ့နော်ဒေါက်ဆဲစုကြည်ဆိုတာလက်ထက်မှာအဲ့ဒါကိုပြန်လည်သုံးသပ်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသဘောမျိုးမရှင်းမလင်းရှိနေပါတယ်အခုနိုင်ငံရေးဆွေးနွေးပုံစံတွေကဘယ်မူပေါင်းကိုအခြေခံတာလဲမသိဘူးပေါ့နော်ဆိုရင်အခုဆွေးနွေးပွဲတွေကနိုင်ငံရေးမူပေါင်းအခြေခံတဲ့မဟုတ်ပဲအချင်းပြေသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်အဲဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီညာရေးဖြစ်စဉ်ကိုသွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဦးထွန်းစော်တို့အနေနဲ့ကောဒီအခုညီလာခံမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗျာ
အခုခန့်ကန်ရတဲ့ပတ်သက်လို့ကကျွန်တော်တို့ရည်ရည်ကြပါလဲဆိုတော့ဒီဆွေးနွေးမှုပုံစံဟာအနှစ်သာရနဲ့အဓိပ္ပာယ်ရှိဖို့လိုတယ်။နော်ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာအခြေခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်ဆက်မှုတွေရှိနေတယ်။ငင်းချင်ရေးဖြစ်စဉ်မှာအတိအကအခြေခံရှိရမယ်။နောက်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲ့ဒီပုံမှာအခြေခံပြီးမှကျွန်တော်တို့ကနော်ဓာတ်တူရေတူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတဲ့ရောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါလေ
။ဟုတ်ကဲ့အခုထိတော့ဖိတ်မဖိတ်သေးဘူးပေါ့နော်
။ဟုတ်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တစ်ဆက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းချောင်းလည်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုငင်းချောင်းရှိပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လူရင်းကိုရေးမယ်ကျွန်တော်ပြောပါမယ်။အဓိကကကျွန်တော်သတိထားမိရရှိတယ်။နိုင်ငံတော်အတိုင်းအတာပုံပေါ်ရောဥစ္စာထေးပြောထားတဲ့စကားရှိတယ်ဗျာ။ဒီဥစ္စာဘာရှိလဲဆိုတော့ဒီလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့ကလက်ထောက်အုပ်ပင်လုံစာချုပ်ကိုပါပယ်တယ်ပေါ့အဲ့ဒီစကားတစ်ခုရှိတယ်ခုနကဦးရဲထွန်းပြောတဲ့ကိစ္စမှာကြတော့ဘာရှိလဲဆိုတော့ ဒီပေလုံစာချုပ်လုပ်ပြီးတော့2008ခြေကံဥပဒေကိုပြင်မယ်ပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုပ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုပ်ပြီးခက်တဲ့ဟာကြရင်မလုပ်ဘူးဆိုပြီးတော့ဥထုံးဆောင်ကတော့ပြောတာလည်းရှိတယ်ခြေကံကြီးအမိကြမှာတက်ပေါ့အခုလိုမျိုးဖုတ်ပွင့်လေးလိုက်လေဟိုကြော်လိုက်ကြော်လိုက်ကြော်လိုက်ကြော်လိုက်လုပ်သွားလိုက်ပြီးသွားရင်ပြန်ဆက်လိုက်ပြန်ဆက်လိုက်လုပ်တဲ့27ရာစုပေလုံဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေကဘလောက်အလိန်ခံရမှာလဲတိုင်းရင်းသားကောင်းဆောင်တွေကပါပေါ်ပြီးတော့လိမ့်နေတာလားဆိုတာကျွန်တော်သိကြတာပါ။ကျန်တဲ့ကိစ္စတော့ကျွန်တော်ဘာမှမရှိပါဘူး။ဥခွတ်ဆိုင်တို့ဥရဲထုံးတို့ဥထုံးတော်တို့ဖြေနိုင်ပါလိမ့်မယ်။တိုင်းရင်းသားကောင်းဆောင်တွေပါလိမ့်နေလားဆိုတာကျွန်တော်သိကြလို့ပါ။အစိုးရကတော့လိမ့်တယ်။ကျွန်တော်အယောက်ထဲယုံကြည်တာ
။ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥခွတ်ဆိုင်ကိုပဲရှေ့မီနောက်မီဥခွတ်ဆိုင်ကိုပဲကလိုရင်းတူရှင်ဖြေပေးပါအောင်လို့ပြောချင်ပါတယ်။ဘာလို့ဆိုတော့ဒီနေရာမှာတမ်မတော်ရဲ့အခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေ။မေ့ထားလို့မရဘူးဆိုတော့ဥခွတ်ဆိုင်ကျွန်တော်တို့ခတ်တူတူလေးပဲဖြေပေးပါလားခင်ဗျာ။
ဟုတ်ကဲ့ဒီကိစ္စဟာဟိုဒီသုံးပွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နဗရမတီတက်မတော်ဘက်ကတစ်ဖက်နဗရမတီကျွန်တော်တို့တိုင်းရင်းသားအာဒီတော်လိုင်းရဲ့ဖွဲ့စည်းတည်တဲ့ကိစ္စကတော့ဒီပါတီအဖွဲ့စည်းတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ရွေးကောက်ပွဲပြီးတဲ့အပိုင်းမှာဆိုလို့ရှိရင်ဒီအချင်းချင်းမယုံကြည်သင်္ကန်းမသင်္ကန်းမှုကပုံပြီးတော့များလာတာသိချပါတယ်နော်ဒီလိုမျိုးသိချလာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့အစိုးရမဟုတ်ပါတမတော်ဘက်ကဆိုလို့ရှိရင်လေဒီအစိုးရနဲ့ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုတိုက်မလားဒီတိုင်းရင်းသားတွေကလည်းNLD လည်းဗမာပဲနဗတမတော်လည်းဗမာပဲဒီဗမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖိမလားစသဖြင့်ပေါ့။နောက်ဒီလိုမျိုးကျွန်တော်တို့ကိုဖိနေကြတယ်။ဒီလိုမျိုးဖိနေတဲ့အချိန်ဒီမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖိအားတွေကလည်းအများကြီးလာနေတယ်။ဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်လို့ပြောလို့ရှိရင်လေမားနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော
်ဟုတ်ကဲ့ဥက္ကဋ္ဌဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုဥထွန်းစောကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ဒီနေရာမှာစောစောဥက္ကဋ္ဌပြောသွားသလိုပဲဒီယုံကြည်မှုရှင်းရှင်းကြားထဲမှာတဖြည်းဖြည်းနဲ့ယုံကြည်မှုညော့လာတာဟာဒီကြားထဲမှာတွေးထိုးတဲ့အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လည်းတွေးထိုးတဲ့လောက်ရတဲ့များရှိနေလို့လားဥထွန်းစောဆွေးနွေးပွဲတွေမှာဘယ်လိုတွေ့ရသလဲကျွန်တော်တို့စက္ကန့်40လောက်အတွင်းမှာပြန်ပြန်လေးပြောပြလို့ရမလား
ဒီကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကဘာလဲဆိုတော့เนาะသဘောတူညီချက်တွေကိုအကြတော့လိုက်နာဖို့ပြက်ကွက်လို့ပဲဖြစ်တယ်เนาะအကြတော့မလိုက်နာကြလို့ပဲဖြစ်တယ်နောက်ပြီးတော့အနှစ်သာရနဲ့ဒီပြည်ချင်းနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းရင်းသားလူမျိုးတိုင်းရဲ့သက်ဆိုင်ရာအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်အဲ့ဒါတွေမရှိလို့ဖြစ်နေတာဖြစ်တယ်ချုပ်ပြီးပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်ဒီနေ့တော့ပြင်ဆင်ပြီးတော့အားလုံးပါဝင်ရေးကိုပေါ်ဆောင်နိုင်မှာပဲလက်ရှိငင်းငယ်ဖြစ်စဉ်ကိုအပြည့်အဝအကောင့်တွေပေါ်နိုင်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥထွန်းဆောင်ကျေးဇူးတင်ပါတယ်ဥရထွန်းနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပထားပေါ့နော်ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမဲ့ဒီ27ရာစုပင်လုံညီလာခံမှာသူတို့အနေနဲ့ပါသင့်သလားဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေအားလုံးကိုဖိတ်ခေါ်သင့်သလားခင်ဗျာ
အဲဖိတ်ခေါ်ဒီတော့တီးတန့်ပေါ့ဗျာသူတို့အနေထားကခုန NCA လည်းမတ်ထိုးရသေးဘူးဟိုဖက်ဒရယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲသူတို့ဟိုသဘောတူလက်ခံတယ်ဆိုရင်လည်းအဲ့ဒီဖက်ဒရယ်ဆိုတာကဘယ်လိုလဲဆိုတဲ့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျသူတို့ဖိတ်ခေါ်တယ်ဆိုရင်လည်းတီးတန့်ဆွေးနွေးတာကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဝေထွန်းကျေးဇူးတင်ပါတယ်ဥခွန်ဆိုင်ရောဥထွန်းစောရောနောက်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ညီလာခံရဲ့ရလဒ်ကိုတော့မကြခင်သိရှိရမှာထင်ပါတယ်နောက်တစ်ပတ်မှာပြန်ဆုံကြသေးတာပေါ့
တော်တာရှင်တို့နားဆင်ကြရတာကကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အင်္ဂါညဒိုင်းရိုက်လိုင်းစီစဉ်ပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ဒီစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာဖတ်ရှုနားဆင်နိုင်တယ်လို့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
မေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့စင်ကာပူထိပ်သီးဆွေးနွေးပွဲမှာလက်မှတ်ထိုးသဘောတူခဲ့တာကဥက္ကဋ္ဌကင်အနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုအပြည့်အဝလုသွားမယ်နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်ကိုဝင်ရောက်စစ်ဆေးခွင့်ပြုမယ်ဆိုတဲ့ကတိတွေလက်တွေ့အကောင်တွေပေါ်လာအောင်လို့အမေရိကန်ကဆက်လက်ကြိုးပမ်းနေကြောင်းမကြာသေးမီကပြုလုပ်တဲ့အင်တာဗျူးတစ်ခုမှာအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ဖုန်ပီယိုကပြောသွားပါတယ်သဘောတူညီချက်ထဲမှာမြောက်ကိုရီးယားအတွက်လုံခြုံရေးအာမခံချက်ကိုအမေရိကန်တို့ဘက်ကပြန်ပေးမယ်ဆိုတဲ့အချက်လည်းပါဝင်တာပါဆယ်စုနှစ်များစွာကြိုးပမ်းလာတဲ့နျူကလ িয়ার အစီအစဉ်ဟာသူတို့နိုင်ငံလုံခြုံရေးအတွက်ရောသူတို့ရဲ့အာဏာတည်ငြိမ်လုံခြုံရေးအတွက်ပါအဓိကဖြစ်တယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်တွေကယုံကြည်ထားကြောင်းဝန်ကြီးပုံပီယိုကပြောပါတယ်အခုတော့အဲ့ဒီသဘောထားကိုပြောင်းလဲလိုက်နိုင်ပြီလို့ယုံကြည်ကြောင်းနျူကလ িয়ার အစီအစဉ်ဟာဥက္ကဋ္ဌကင်အတွက်ချင်းချောက်မှုတစ်ခုဖြစ်နေတယ်လို့အဲ့ဒါကိုဆွန့်လွတ်လိုက်တာကမြောက်ကိုရီးယားပြည်သူတွေရဲ့အနာဂတ်ကိုပုံမတော့ပါလာစီမှာဖြစ်တယ်ဆိုတာသူယုံကြည်အောင်ဖြောင်းပြနိုင်ခဲ့တယ်လို့ယုံကြည်ကြောင်းပုံပီယိုကပြောပါတယ်အကယ်၍ခင်ဂျွန်အွန်းကသာစစ်ပွဲတွေဖြစ်စေမဲ့လက်နက်တွေထုတ်လုပ်မဲ့အစားမြောက်ကိုရီးယားစီးပွားရေးနဲ့သူ့ပြည်သူတွေဘဝတိုးတက်ရေးအလေးနဲ့ထားမဲ့လမ်းကြောင်းတစ်ကိုရွေးချယ်လာမယ်ဆိုရင်တော့အမေရိကန်ရဲ့ယုံကြည်စိတ်ချရမယ့်မဟာမိတ်ဖြစ်လာနိုင်တယ်လို့ပုံပီယိုကပြောပါတယ်။တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကဝေဖန်ပြောဆိုသွားမှာပဲလို့ဥက္ကဋ္ဌကင်နဲ့တွေ့ဆုံချိန်မှာသမ္မတထရန့်ကပြောထားပြီးသားဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဟာအမေရိကန်အတွက်ချင်းချောက်မှုကြီးတစ်ခုဖြစ်တာကြောင့်မြောက်ကိုရီးယားပြည်သူတွေအတွက်လူအခွင့်အရေးတိုးတက်မှုရှိလာအောင်လှုပ်ဆောင်ရလိမ့်မယ်လို့ယုံကြည်ထားကြောင်းဝန်ကြီးပုံပီယိုကပြောပါတယ်ကျွန်တော်တို့မျှော်လင့်ထားတဲ့အတိုင်းအောင်မြင်မှုရလာတာနဲ့အမျှမြောက်ကိုရီးယားမှာလူအခွင့်အရေးအခြေအနေတိုးတက်လာအောင်တတ်နိုင်သမျှဖန်တီးစွမ်းဆောင်သွားမှာဖြစ်တယ်လို့ဒါဟာမြောက်ကိုရီးယားတစ်ခုတည်းအတွက်သာမကဘဲကမ္ဘာတစ်ဝှမ်းလုံးနဲ့ပါသက်ဆိုင်ကြောင်းသူကပြောပါတယ်အကယ်၍သာဥက္ကဋ္ဌကင်ကနျူကလ িয়ার ဖြတ်သိမ်းရေးအတွက်ဘာမှပြင်ဆင်မထားဘဲဘာမှတေးကြမလှုပ်ဆောင်နိုင်ခဲ့ဘူးဆိုရင်ဒဏ်ခပိတ်ဆို့မှုတွေကတော့ဆက်ရှိနေအောင်မှဖြစ်ပါတယ်။ညှိနှိုင်းဆောင်ရွက်မှုတွေကနေမယုံကြည်ရလောက်တာမျိုးအလုံးမဖြစ်တာမျိုးကြုံလာရပြီဆိုရင်တော့အဆုံးတစ်နေ့မှာအမေရိကန်ကတင်းမာတဲ့လမ်းကြောင်းပေါ်ပြန်လျှောက်မှဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ဖွန်ပီယိုကပြောကြားကြပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
တော်တော်ရှင်တို့နားဆင်ခဲ့ရတာက American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ American မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအညှိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်တဲ့အနေနဲ့အရေးယူဖို့စူးစမ်းနေသလားလို့အမေရိကန်သမ္မတကအင်ကာနေမှာမေကွန်ထုတ်လိုက်ပါတယ်။ဒါဟာသမ္မတထရမ့်နဲ့တိတ်အဆင်မပြေတဲ့အမေရိကန်ထောင်လိုင်းအဖွဲ့တွေကြားမကြာခဏထိတိုက်တွေ့ဖို့နောက်တစ်ကြိမ်ဖြစ်လာတာပါ။ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေတဲ့ဆယ်ကျော်သက်ဘောလုံးသမား12ဦးနဲ့ဘောလုံးနည်းပြတို့ကိုလှိုင်ကူထဲကနေကယ်ထုတ်နိုင်မှုအတွက်အပြင်းထန်ကြိုးပမ်းနေကြပါတယ်။လောလောဆယ်မှာတော့အားရှိမဲ့အစားအစာတွေနဲ့ဆေးဝါးတွေကိုရင်ငုပ်သမားတွေစီပိတ်ပို့ထားပါပြီ။ဇူလိုင်လအတွက်လုံခြုံရေးကောင်စီရဲ့အစည်းအဝေးပွဲအစီအစဉ်မှာမြန်မာအရေးကိုဇူလိုင်လ23ရက်နေ့မှာတကပိတ်အစည်းအဝေးပြုလုပ်မယ်လို့ကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဆွီဒန်တန်မတ်ကြီး Olaf Skog ကတနင်္လာနေ့တနင်္လာရှင်းလင်းပွဲမှာပြောပါတယ်အခုလိုတကပိတ်အစည်းအဝေးရာမှာမြန်မာနိုင်ငံကိုတောင်းရောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Philippe Grandi လည်းပါဝင်မှာဖြစ်ပါတယ် Mr. Grandi ဟာတွင်းမှုချုပ်မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံတော်ရခီးစင်မှာလိုက်ပါသွားသူပါမြန်မာအစိုးရက UNDP UNHCR တို့နဲ့ MOU စာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ပြီးအကြမ်းဖက်မှုစုံစမ်းစစ်ဆေးဖို့နိုင်ငံသားဂျာတာတအုပ်နဲ့မြန်မာတူပါတဲ့စုံစမ်းစစ်ဆေးဖွဲ့ဖို့ကြေညာခဲ့တာဖြစ်ပါတယ်ကမ္ဘာဖလားဘောလုံးရှုံးထွက်ပွဲစဉ်နောက်ဆုံးမှာဆွီဒင်နဲ့အင်္ဂလန်တင်းတို့ Quarter Final ပွဲစဉ်တွေတက်သွားပါပြီဆွီဒင်နဲ့ဆွစ်ဇာလန်ပွဲမှာဆွီဒင်ကတကောကောမရှိနဲ့နိုင်တယ်လို့အင်္ဂလန်နဲ့ကိုလံဘီယာပွဲမှာတော့4-3နဲ့အင်္ဂလန်ကနိုင်ခဲ့ပါတယ
်ကျေးဇူးပါရှင်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမြတ်မွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ် VOA American အသံမြတ်မနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 24.40-51 နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြတ်သက်ဆင်အောင်ပါ
This program has come to you from the Voice of America, Washington.